မဆူမော်မရှင်ရှမ်းပြည်နယ်ဘက်မှာအပြစ်ရလက်မှတ်ထိုးထားတဲ့ RCSS အဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့အပေါ်ရွေးကောက်ပွဲမထိခိုက်အောင်တိုက်ပွဲတွေအမြန်ဆုံးရပ်ပေးဖို့နဲ့ကရောကကိုဗစ်ကာလရှမ်းပြည်သူတွေအိုးအိမ်ပြစ်ပြင်းနေရတဲ့အခြေအနေပေါ်မှာရှမ်းပြည်နယ်အစိုးရအနေနဲ့တာဝန်အပြည့်အဝယူပေးဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတောင်းဆိုလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်ဟုတ်ပါတယ်ဒီသတင်းပတ်အတွင်းမှာကိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ဤမှာအပြစ်ခတ်ရစရေး NCA စာချုပ်မှာလက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေလို့ဒေသခံပြည်သူတွေဘေးလူရာကိုတိမ်းရှောင်ထွက်ပြေးနေရတဲ့အခြေအနေပေါ်မှာတော့တိုက်ပွဲတွေအမြန်ဆုံးရပ်ပေးဖို့တောင်းဆိုတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးဆိုင်ညွန့်လွင်က VOA မြန်မာပိုင်းကိုပြောပါတယ်
ပြောချင်တာတော့ကြစစ်ပွဲတွေရပ်ပေးဖို့ပေါ့နော်ဒီရုပ်ကပွဲကိုမတိခိုက်အောင်ပါနော်ဒီရပေးဖို့ပါတော့2015တုန်းကလည်းအဲ့လိုအချိန်မျိုးပဲဖြစ်တယ်ဗျဒီရုပ်ကပွဲမဖြစ်အောင်ပါနော်အဲရုပ်ကပွဲလေးရွှေဆိုင်သွားအောင်စတဲ့အဲ့လိုမျိုးရွေချက်တွေများရှိသလားတော့မသိဘူးအဲ့လိုအချိန်မျိုးကြအချိန်ကချစ်တက်လာတာကြဗျအဲ့တော့ဟိုသူတို့သတိထားမိတယ်ပေါ့လေနော်
အခုလိုရှမ်းပြည်သူလူထုထောင်နဲ့ချီအသက်လူဘေးလွရာထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေပေါ်မှာရှမ်းလူထုဒုက္ခရောက်နေတာကိုချက်ချင်းအရေးတယူမလုပ်တာမို့ရှမ်းပြည်နယ်အစိုးရကို SLN အနေနဲ့ရှုတ်ချတယ်လို့ဦးဆိုင်ညွန့်လင်းကပြောပါတယ
်ရှမ်းပြည်နယ်အစိုးရကတော့ကျွန်တော်အပြစ်တင်ချင်ပါတယ်ဒီရွှေလီမှာဆန္ဒပြတဲ့ NLD ဆန္ဒပြတဲ့လူတွေကိုတော့သူချက်ချင်းအရေးယူပေးတယ်ဒီအစိုးရဖြစ်ပြီးတဲ့အခါကျကိုယ်နဲ့ဆိုင်တဲ့ပါတီကိုပဲကိုယ်ကအလုတ်ကျွေးပြူပြီးတော့ဒီရှမ်းပြည်မှာရှိတဲ့တခြားတိုင်းရင်းသားတွေဒုက္ခရောက်နေတာပေါ့တင်းတင်းရှားရှားဘာမှမလုပ်ပေးနိုင်တာပေါ့ရှမ်းပြည်နယ်အစိုးရကိုကျွန်တော်အပြစ်ပြောချင်ပါတယ်အနည်းဆုံးတော့အကူအညီပေးတင်တာပေါ့လေနော်နောက်ပြီးစစ်ပွဲတွေရောက်ဆဲဖို့ပေါ့သူတို့ကြိုးစားပေးတင်တာပေါ့အခုတော့ဘာမှအဲ့လက္ခဏာတွေမတွေ့ရဘူးဆိုရင်ရှမ်းပြည်နယ်အစိုးရကဒီလိုပဲလိုက်တယ်ကဆိုတော့ကျွန်တော်တို့မချစ်သိမ့်လို့ကျွန်တော်ထင်ပါတယ်နော်ဒီရခိုင်ရှမ်းနေဖြစ်နေတာကိုဒီမကူညီတာတော့ဝန်းနေဖို့ကောင်းပါတယ်အဲ့ဒါနဲ့လည်းရောပစ္စည်းတွေတော့ကူနေတာလို့ဘာလုံးလို့မရပါဘူ
းအခုချိန်ကတော့ကမ္ဘာကယ်ယောဂကိုဗစ်ဖြစ်နေတော့ကူးစက်မြန်ယောဂတွေကိုကာကွယ်တဲ့အနေနဲ့ပြည်သူတွေနေနေမှာပဲနေကြဖို့အစိုးရတာဝန်ရှိတဲ့သူတွေကညွှန်ကြားချက်အမိန့်တွေထုတ်ထားချိန်မှာစစ်ပေးကြောင့်ရှမ်းပြည်သူတွေပြေးနေရတဲ့အခြေအနေပေါ်ရှမ်းပြည်နယ်အစိုးရဘက်ကလုံခြုံရေးတာဝန်ယူဖြေရှင်းပေးဖို့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကကြောက်မဲမဲဆန္ဒနဲ့အမှတ်တရလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကလည်းတိုက်တွန်းပါတယ်
တိုက်ပွဲအခြေအနေကတော့ဒီတပ်မတော်ပိုင်းကတော့ထိုးစစ်ကတော့တို့ကတော့ဆက်တိုက်တရဆက်ကိုဝင်နေတုံးမွေးပေါ့နော်ကျွန်တော်တို့လေ့လာချက်ရအောင်အဲလောကကိုဗစ်ရောဂါကာလကြီးမှာအဲလူစုလူဝေးမနေရတော့လဲအစိုးရလည်းထုတ်ပြန်ထားတာဟုတ်တိုက်ပွဲတွေဖြစ်တော့ဒီလူစုလူဝေးမနေလို့မရဘူးအဲနေသားရောက်နေတာပေါ့နော်အဲကျွန်တော်တို့အဓိကတော့ဒီစစ်ပွဲအားချုပ်ငင်းဖို့ကျွန်တော်အားခဲကြဖို့လူတာပေါ့နော်ဒီစစ်ပွဲဆောင်တွေကျွန်တော်ကတက်ဆိုင်လူမှုဖွဲ့စည်းနေတဲ့ကျွန်တော်တို့ကနေ့စဉ်တော်ရောက်ကူညီထောက်ပံ့နေတာရှိတယ်။အစိုးရအနေနဲ့ကျွန်တော်တို့ကတိုက်တွန်းတာကတော့ဒီနယ်အစိုးရနေပြီးတော့သက်ဆိုင်ရာစစ်ပေးဆောင်ဗီဒိုလူထုတွေကိုတာမို့လက်ပိုက်ကြည့်မနေဘဲနဲ့အထူးရောက်ရောက်ကူညီဆောင်ရွက်ပေးဖို့ကျွန်တော်တို့ကတော့အကြောင်းကြားတာတစ်ဆောင်ပို့ထားတာရှိတယ်ပေါ့နော်
။အခုလိုရှမ်းပြည်နယ်ကလက်တလောတိုက်ပွဲတွေနဲ့တိုင်းရင်းဒေသကတိုက်ပွဲတွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးသူဝေကတော့ပြည်သူလူထုကိုထိခိုက်စေမဲ့တိုက်ပွဲတွေမဖြစ်စေချင်ပါဘူးလို့ပြောပါတယ်။
တိုက်ပွဲကြီးဖြစ်တာလည်းမကောင်းဘူးလေဖြစ်စေချင်ဘူးပေါ့နော်သူတို့အဲ့ဒီမှာတိုက်ပွဲကော်မတီတွေပါလေအဲ့ဒါတွေရှိရောဖြေနေပါလေကျွန်တော်ကဒီချမသိရဘူးလေနော
်ရှမ်းမြောက်ဘက်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးတက်မတော်သတင်းမှပြန်ကြားရေးဖွဲ့ဘက်ကတော့ RCSS အဆက်စီဖွဲ့အနေနဲ့တတ်မှတ်နယ်မြေတွေကိုကျော်လွန်လှုပ်ရှားလာပြီးမန္တလေးလာရှိုးပြည်တော်စုကားလန်းလမ်းကြောင်းလုံခြုံရေးဖွဲ့နဲ့ကြောက်မဲနန်းလန်မြို့နားမှာရှိတဲ့နယ်ပြင်ကန်တက်တွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့လာပြီးတော့နှောက်ယှက်ပစ်ခတ်နေတယ်လို့ပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မစုမော်မ